တရကီနိုင်ငံမှာတနင်္ဂနွေနေ့ကချင်ပါတဲ့ဒေသန္တရရွေးကောက်ပွဲတွေမှာတော့တမရရီစစ်ထီရဲ့အာရဝမ်ရဲ့ပါတီအကြီးအကျယ်ရှုံးနေနေပါတယ်။မြို့တော်အန်ကာရာမှာအတိုက်ခံပါတီကအနိုင်ရဖို့များနေပြီးအရေးကြီးတဲ့မြို့ကြီးတွေမှာလည်းတမရရဲ့ပါတီဘက်ကရှုံးနေနေပါတယ်။အစ္စတန်ဘူးမှာတော့ရွေးကောက်ပွဲမတမာမှုတွေရှိတယ်လို့အတိုက်ခံတွေဘက်ကပြောဆိုထားပြီးရွေးကောက်ပွဲရလဒ်ကပြက်ပြက်သားသားမရှိသေးပါဘူး။အစ္စတန်ဘူးမြို့မှာတမရအာတိုဝမ်ကသတင်းထောက်တွေကိုပြောဆိုရမှာတော့သူရဲ့တရားမျှတမှုနဲ့ဖွံ့ဖြိုးရေးပါတီ AKP အနေနဲ့ဆုံးရှုံးမှုတွေရှိခဲ့ပြီးရွေးကောက်ပွဲကနေသင်ခန်းစာယူမယ်လို့ဂရီပြုပြောဆိုထားပါတယ်။အောင်မြင်မှုတချို့ရှိသလိုဆုံးရှုံးမှုတွေလည်းရှိတယ်လို့သမရကပြောပါတယ်။သမရအာရဝန်ကစီးပွားချမှုနဲ့ကြုံတွေ့နေရတဲ့တူရကီနိုင်ငံမှာစီးပွားရေးကိုမြင့်တင်နိုင်ရေးဆောင်ရွက်ဖို့ကိုလည်းဂရီပြုထားတာပါ။အထက်အခံ Republican People's Party CHP ကိုစန့်ကျင်ဝေဖန်ခြင်းမရှိဘဲသမရအာရဝန်ကပြောဆိုခဲ့တာကိုထောက်ပြီးသုံးသပ်သူတချို့ကတော့မြို့တော်အန်ကာရာမှာရှုံးနိမ့်မှုကိုလက်တင်ခံတဲ့လက္ခဏာအဖြစ်ရှုမြင်ထားကြပါတယ်။